UNHCR ကအခြေခံအရာရှိကြီးနှစ်ဦးဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချထားပေးနေတဲ့ဘာဆန်ချာကျွန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်များအရေးဆောင်ရွက်မှုဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရာအူမာဇူးနဲ့ဒုက္ခသည်အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂီလန်ထရစ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်က ကိုရောက်ဆင်မှာဒုက္ခတွေတွေကသူတို့တွေဒီကျွန်းကိုမလာခြင်းကြောင့်ထုတ်ဖို့ဆန္ဒပြရာကနေရုံရင်းဆန့်ခတ်ဖြစ်ပွားခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ် UNHCR တာဝန်ရှိသူတွေလာရောက်ချိန်မှာဒုက္ခတွေတွေတဲကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဒဏ်ရာရသူတွေရှိကြောင်းသိရတဲ့အတွက်အထူးစိုးရိမ်ကြောင်း UNHCR ဆက်ဆံရေးအရာရှိလူးဣစ်ဒိုနာဗန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီးအခုလိုဒဏ်ရာရခဲ့သူတွေကိုလိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်ပေးဖို့လဲ UNHCR အရာရှိတွေကပန်ကြားခဲ့ပါတယ်။ကုလသမဂ္ဂအရာရှိကြီးနှုတ်ဟာဒီကျွမ်းပေါ်မှာနေရာချထားပြီးတဲ့ဒုက္ခသည်တွေရဲ့ပြောကြားချက်တွေကိုလက်ခံနားထောင်ခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂအဖွဲ့ဟာအင်ကာနေမှာ Caucasus ပြည်သားကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒီဒုက္ခတွေတွေကိုစီးစစ်ပြီးပြန်လည်လက်ခံထားမှာဖြစ်ကြောင်းပြောကြားခဲ့ပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။